ယူကရိန်းရှေ့ဘက်ခြမ်းကဒေါနက်စ်ဒေသမှာအခြေအနေတွေဟာလှိလင်းမြန်မြန်နဲ့ဆိုးရွားလာနေပြီးရုရှားတပ်တွေယူကရိန်းနိုင်ငံထဲတကယ်ပဲဝင်ရောက်လာကြပြီလို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါရယ်သူရဲ့တူရကီနိုင်ငံခီးစဉ်ကိုလည်းဖျက်သိမ်းလိုက်ပြီးဒီကိစ္စဆွေးနွေးဖို့လုံခြုံရေးနဲ့ကာကွယ်ရေးကောင်စီအရေးပေါ်အစည်းအဝေးကိုခေါ်ယူလိုက်ပါရယ်ယူကရိန်းအရှေ့တောင်ပိုင်းကအချက်ကြာကြတဲ့နိုဗိုဝဇော့ဖ်မြို့ကိုရုရှားစစ်တပ်ကထိန်းချုပ်လိုက်တာပါအဲ့ဒီမြို့အနီးအနားကရွာတွေကိုလည်းရုရှားတွေထိန်းချုပ်ထားကြောင်းယူကရိန်းလုံခြုံရေးနဲ့ကာကွယ်ရေးကောင်စီကတွစ်တာမှာရေးသားထားပါတယ် OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆိုင်ရာယူကရိန်းသံအမတ် Ihor Prokopchak ကမော်စကိုအနေနဲ့ပြောင်းချကြကြူးကြော်သိမ်းပိုက်လိုက်တာဖြစ်တယ်ဆိုပြီးဝေဖန်ပါတယ်ယူကရိန်းကပြည်ပခအရေးအဖြစ်ရှာဖို့ OSCE အဖွဲ့အစည်းအဝေးကျင်းပနေတဲ့ဗီယက်နမ်မျိုးကနေအခုလိုပြောဆိုလိုက်တာပါ OSCE ဆိုင်ရာရုရှားသံမတ်အန်ဒရီကယ်လင်ကတော့ယူကရိန်းဘက်ကိုရုရှားစစ်သားတွေကျူးကျော်ခဲ့တာမဟုတ်ဘူးဆိုပြီးညင်းဆိုပါတယ်ဗီယက်နမ်မှာကျင်းပတဲ့ OSCE အစည်းအဝေးမှာယူကရိန်းနိုင်ငံအတွင်းရုရှားဘက်ကကျူးကျော်ဝင်ရောက်နေတဲ့ကိစ္စအဓိကထားဆွေးနွေးသွားမယ်လို့အမေရိကန်ကိုယ်စားလှယ်တွေကပြောရတယ်ယူကရိန်းနိုင်ငံအတွင်းရုရှားတပ်ဖွဲ့ဝင်1000လောက်ရှိမယ်ဆိုပြီးတော့လည်းမဟာမိတ်ဘက်ကခံမှန်းထားတဲ့အကြောင်းနေတိုးအရာရှိကသတင်းတော့ကိုပြောဆိုပါရယ်ရုရှားတွေဟာယူကရိန်းခွတ်တဲ့ရေးသမားတွေကိုအကူအညီတွေပေးနေပြီးကိုယ်တိုင်လည်းဝင်ပြီးစစ်ကူတိုက်ပင်းနေတယ်လို့ဆိုပါရယ်လွန်ခဲ့တဲ့မတ်လအတွင်းယူကရိန်းနိုင်ငံကနေရုရှားတို့သိမ်းပိုက်ခဲ့တဲ့ခရိုင်းမီးယားဒေသနဲ့ရုရှားတို့မြေပြင်တစ်ဆက်တစ်ဆက်တည်းဖြစ်ဖို့ရုရှားတို့ရဲ့ဒီဆန္ဒတွေအပေါ်အားလုံးကစိုးရိမ်နေကြတာလည်းဖြစ်ပါရယ်